Cancer နဲ့ပတ်သက်တဲ့ကျူမာအကျိတ်တွေကို side effect တွေရှိနေတဲ့ဓာတ်ကင်စရာမျိုးဓာတ်ကင်တာမျိုးမလုပ်ဘဲနဲ့အခြားနည်းလမ်းနဲ့ပျောက်ကင်းသက်သာစေနိုင်မဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုရှာဖွေတွေ့ရှိထားတယ်လို့ American ရဲ့သိပ္ပံဘာသာရပ်မှထိပ်တန်းပညာရှင်တဦးဖြစ်တဲ့မြန်မာကင်ဆာဇီဝပညာရှင် Dr. Jimo A က VOE ကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့လေ2019ခုနှစ် Passion Square Zone စုကိုရရှိထားတာပါ။ VOE ကဆက်သွယ်မေးမြန်းရမှာလက်ရှိကင်ဆာသုတေသနပြုလုပ်ချက်ကနေအထောက်အကူပြုနိုင်မဲ့နည်းလမ်းတွေကိုအခုလိုစပြောပါတယ်
။ကျွန်မအချိတ်ကိုပျောက်ခင်းစေနိုင်မဲ့ဖြစ်နိုင်စရာလမ်းကြောင်းကိုကျွန်မတို့ထွေးထားပါတယ်။ဒါကြောင့်ကန်ဆာနဲ့သက်ဆိုင်တာပဲဖြစ်ဖြစ်ကျွန်မအနေနဲ့သက်ဆိုင်တာပဲဖြစ်ဖြစ်ပျောက်ခင်းသက်သာစေနိုင်တဲ့လမ်းကြောင်းဖြစ်လာမှာပါ။enzyme ဓာတ်ပြောင်းလဲမှုလဲအဲ့ဒီတည်းမှာပဲပါဝင်နေတယ်ကျမတို့ laboratory ကရှာဖွေတွေ့ရှိနေရဖို့ molecule ကိုလဲပေါ်ထုတ်နိုင်မဲ့အခြေအနေရောက်ဖို့အရန်ကြိုးစားနေတာပါcancer ရောဂါပျောက်ခင်းနိုင်မဲ့ဆေးဝါးပေါ်ထုတ်မှုကျမတို့သုတေသနပြုချက်ရလာနီလန်းတွေကအထောက်အကူပေးမှာဖို့ဆောင်းစုကကျမတို့ laboratory ကိုထောက်ပံ့တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီစုမှာဒီတစ်နှစ်ကို American dollar 2,000ထောက်ပံ့မှာဆိုတော့သုတေသနလုပ်ငန်းအတွက် American မှာဘာလို့အဲ့ဒီလောက်တောင်အကုန်ကြခံတာလဲရှင်
သုတေသနလုပ်ငန်းတွေကလူအတိုင်းဝိုင်းတိုးထွက်ဖို့အတွက်အရေးကြီးတယ်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုသုတေသနလုပ်ငန်းတွေအရေးကြီးမှုကိုအထူးအသိအမှတ်ပြုတယ်မြန်မာနိုင်ငံမှာဖွံ့ဖြိုးတဲ့နိုင်ငံမှာဆိုရင်တော့သုတေသနလုပ်ငန်းကိုအသိအမှတ်ပြုဖို့ကအခက်အခဲအများကြီးရှိနေတယ်ဒါပေမဲ့သုတေသနလုပ်ငန်းကြောင့်အချို့ကျေးဇူးတွေကတော့တက္ကသိုလ်လုံးကိုထိရောက်မှာပဲဖြစ်ပါတယ်
ဒီစုရရှိခဲ့ပုံကိုပြောပြလို့ရမလားရှင
်ဒီစုကတော့အရန်ကိုထူးခြားပါတယ်ဘာကြောင့်လဲဆိုတော့ဒီစုကို Facebook interview မှာတွေကတကယ်ကိုထိတ်ထန်းသိပ္ပံပညာရှင်တွေဖြစ်ပြီးတော့စကားလက်ဆောင်ပြောဖို့မပြောနဲ့တွေ့ဖို့အခွင့်အရေးရဖို့တောင်တကယ်မလွယ်တဲ့သူတွေပါဒီတော့ကျွန်မကို interview ခေါ်တော့သူတို့နဲ့တွေ့ရဖို့အရန်ကိုဆက်လို့ရှာခဲ့ရပါတယ်နောက်ပြီးကျွန်မဟာကျွန်မတက်ထားတဲ့ဓာတုဗေဒပညာရပ်ကိုတကယ်ဒီပါလောကမှာလူသားတွေအတွက်အသိပညာဖြင့်အသုံးချနိုင်ဖို့အမြဲတမ်းစိတ်ဝင်စားခဲ့တာပါ
ဟုတ်ကဲ့အခုဒီဒေါက်တာရင်မိုအေးအနေနဲ့အခုလို့ဒီကမ္ဘာသိပ္ပံပညာရှင်တဦးဖြစ်လာဖို့ဘယ်လိုကြိုးစားခဲ့လဲရှင
်ကျွန်မဆယ်တန်းစာပွဲမှာမြန်မာတနိုင်ငံလုံးတက်ဒီယာရရှိခဲ့သူဖြစ်တဲ့ Cambridge Tudors College ကနေပညာတော်သင်စုရတော့1998 to 2000အထိအင်္ဂလန်နိုင်ငံ CDC College မှာ high school ပညာရခဲ့တယ်2000ခုနှစ် June မှာ A level စာမေးပွဲဖြေတော့ဓာတုပညာရနဲ့အင်္ဂလန်နိုင်ငံတစ်ခုလုံးမှာဆုရခဲ့တယ်အမှတ်အများဆုံးဖြစ်လို့ Royal Society of Chemistry National Prize ကိုရခဲ့တယ်အဲ့ဒီနောက်မှာတော့ Oxford တက္ကသိုလ်မှာဓာတုဗေဒပွဲရခဲ့တယ် Oxford ကိုရည်မှန်းထားတဲ့အမှာတော့ကျမတို့နိုင်ငံရဲ့အကောင်ဆောင်ဒေါက်ဆန်းစုကြည်ကိုအားချခဲ့ပါတယ်2004ခုနှစ်မှာ Oxford တက္ကသိုလ်ကနေပြီးတော့ဓာတုဗေဒနဲ့ဇီဝဓာတုဗေဒပညာရပ်ကို Harvard တက္ကသိုလ်က American နိုင်ငံမှာဘွဲ့လွန်ဆက်တက်ခဲ့ပြီး PhD ဘွဲ့ကို2009ခုနှစ်မှာရခဲ့တယ် Harvard ကနေကျောင်းပြီးရခါကျွန်မ Massachusetts Institute of Technology or MIT ကျောင်းမှာ Cancer သုတေသန Training or so called Damon Runyon Cancer Research Postdoc Fellowship ရခဲ့တယ်သုတေသနလုပ်ခဲ့တဲ့ကenzyme called or enzyme known as ribonucleotide reductase or RNA ကိုသူတို့ကျန်လောက်ခဲ့တယ် and 2012 July ကစပြီးတော့ Cornell တက္ကသိုလ်က American နိုင်ငံမှာပဲဓာတုပေဒါနဲ့ဇီဝဓာတုပေဒါနဲ့ပါ12ဗမုခဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2014ခုမှာ American အမျိုးသားကျန်းမာရေးတက္ကသိုလ်ကချီးမြှင့်တဲ့ New Innovator Award ဆုကိုရခဲ့တယ်
ဟုတ်ကဲ့အခုမြန်မာနိုင်ငံအတွက်ကောအနာဂတ်မှာပြန်ပြီးတော့အကျိုးပြုဖို့ရှိပါလားရှင
်ကျမကတာမန်မိသားစုကလာတာပါမြန်မာပြည်ကကျမအမေကအများန်ပန်းဖို့ပေးထားတယ်ငငယ်လေးကထိန်းချောင်းပေးခဲ့တဲ့ပညာရေးကိုပြုစုဖြိုးတောင်ခဲ့တယ်ကျမပညာတော်သင်စုတွေရထားလို့နိုင်ငံခြားကိုသွားပြီးတော့ပညာသင်လို့ရတာပါငငယ်ကပြုစုဖြိုးတောင်တွေကအမေကြောင့်ပါကျမတို့မြန်မာနိုင်ငံလိုပညာရေးအဆင့်ထန်ဆိုးနေတဲ့အချိန်မှာရည်မှန်းချက်နဲ့အောင်မြင်အောင်ကြိုးစားမယ်ဆိုရယ်စိတ်နဲ့ပဲကြိုးစားခဲ့တာဒီစိတ်နဲ့ဆိုရင်မဖြစ်ဘူးဆိုတာမရှိဘူးနဲ့ရည်မှန်းချက်နဲ့အောင်မြင်အောင်ကြိုးစားနေဆိုတာစိတ်သက်မြန်မာကျောင်းသူကျောင်းသားတွေလည်းစိတ်ထက်ခိုင်မာမှုနဲ့ကြိုးစားကြပါလို့ပြောချင်ပါတယ်ဒီအမိမြန်မာနိုင်ငံကိုတစ်ချိန်မှာအကျိုးပြန်ပြုနိုင်ဖို့လည်းစိတ်ထားရှိပါတယ်အန်ကြိုးစားနေတာပါ
ဒေါက်တာရင်မွန်ကြီးပြောသားတာပါရှင်